နိုင်ငံတော်လျှော့ဝှက်ချက်အဝရီချိုးဖောက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ထောင်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးရှောင်းတန်နဲ့ NLD ဆိုရဝင်းကြီး၃ဦးကိုတရားစွဲထားတဲ့အမှုတလကြာရနိုင်ထားရကနေဒီကနေ့ပြန်လည်ကြားနာပါတယ်။နေပြည်တော်အထူးတရားရုံးကဒီကနေ့ကြားနာပွဲတွေနဲ့ပတ်သက်လို့မအီတန်စင်ပြောပြပေးပါရှင်။
ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းတန်ရဲ့ laptop ထဲမှာစီမံဘဏ္ဍာဝင်ကြီးဌာနနဲ့ဆက်စပ်တဲ့စာရွက်စာတမ်းတွေတွေ့ရကြောင်းနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားတွေဆိုပြီးတော့သူတို့နှစ်ယောက်ပေါ်မှာ NLD အစိုးရလက်ထက်စီမံဘဏ္ဍာဝင်ကြီးနှစ်ယောက်ဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းဒုဝင်ကြီးဦးဆက်အောင်တို့ကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေပုံမှန်3တက်ကငယ်နဲ့တရားစွဲထားတာပါဦးစိုးဝင်းနဲ့ဦးကျော်ဝင်းတို့ရဲ့စီးပွားရေးခြေနေအပြင်အမှုလိုက်ရှိနေတဲ့ချို့နေထိုင်မကောင်းဖြစ်တာကြောင့်ဒီအမှုကိုကျင်းပလာ28ရက်နေ့ကလေးကမကြားနာဖြစ်ခဲ့ပေနဲ့ဒီနေ့ဖေဖော်ဝါရီ24ရက်မှာမှပြန်ပြီးတော့စတင်ကြားနာတာပါနေပြီးတော့အထူးသီးသန့်တရားရုံးမှာလှုပ်တဲ့ကြားနာပွဲမှာမှုခင်းတက်ဖွဲ့နေပညာဌာနကအနည်းပညာကျွမ်းကျင်သူအရာရှိတယောက်လာရောက်ထွက်ဆိုရဲဆိုပြီးတော့စုံစမ်းသိရှိရပါသည်စီးပွားရေးအကြံပေးရှောင်းတန်တော်ရဲ့ electronic ပစ္စည်းတွေမှာတွေ့ရှိတဲ့အချက်အလက်တွေကိုတရားလိုသက်သေအဖြစ်လာရောက်ထွက်ဆိုသလိုသက်သေကန်စာရွက်စာတမ်းတချို့တရားရုံးကိုတင်ပြခဲ့တယ်လို့လည်းသိရပါသည်တစ်ဖက်အပြန်အလှန်မေးခွန်းထုတ်တာတွေမပြီးပြတ်တာကြောင့်နောက်တစ်ပတ်ရုံးချိန်မှလည်းဆက်လုပ်ဖို့ရှိနေပါသေး။ဒေါ်ဆန်းစုကြည်ရဲ့အမှုလိုက်ရှိနေတွေကိုအမှုအကြောင်းတရေမီယာတွေကိုမပြောဖို့စစ်ကောင်စီကတားမြစ်ထားတာကြောင့်တရားခွင်ကြားနာမှုအသေးစိတ်ကိုတော့မသိရပါဘူး။ကင်ဆာရောဂါကြောင့်အစာအိမ်အရေးပေါ်ခွဲစိတ်မှုခံယူထားရတဲ့ဦးစိုးဝင်းကတော့ဒီနေ့ကြားနာပွဲကိုတက်ရောက်နိုင်ခြင်းမရှိသေးပါဘူး။ဦးစိုးဝင်းရဲ့ကျန်းမာရေးကြောင့်စစ်ကောင်စီကအာမခံတဲ့အချုပ်ကနေလွှတ်ထားပေးမယ်လို့စေယုံမှာစေကူတာမှုဆက်ပြီးတော့ခံယူနေရပါသေး။သူ့အနေနဲ့တရားရုံးတက်ရောက်နိုင်တဲ့အခြေအနေမရှိဘူးဆိုပြီးတော့တရားရုံးကိုတင်ပြထားတာကြောင့်သူ့ရှိနေပဲတရားခွင်ကိုလာခဲ့ပါသေး။NLD အစိုးရရဲ့စီမံဘဏ္ဍာဝင်ကြီးတရားဖြစ်တဲ့ဦးကျော်ဝင်းလည်းစေယုံတက်ပြီးတော့ခွဲစိတ်ကုသမှုခံထားရပါတယ်။သူ့ကျမရဲ့အပြေအဝါမကောင်းသေးပေမဲ့ဒီနေ့ကျမ်းစာပွဲကိုလာရောက်ခဲ့ပါတယ်။ဒေါ်ဆန်းစုကြည်၊ရှောင်းတန်နန်းနဲ့ဦးဆက်အောင်တို့ကကျမရဲ့ကောင်းမွန်တဲ့စုပြီးတော့စုစမ်းသိရှိရပါတယ်။အော်ရှူရဲနိုင်ငံသားရှောင်းတန်နန်းတဦးရဲ့ပေါ်မှာလူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေနဲ့တရားစွဲထားတဲ့အမှုကိုလည်းဒီနေ့မှစစ်ဆေးခဲ့ပါတယ်။အဲ့ဒီအမှုမှလည်းတရားလိုပြတဲ့တွေကိုစစ်ဆေးခဲ့တယ်လို့သိရပေမဲ့အသေးစိတ်တော့မသိရပါဘူး။နောက်တစ်ခေါက်ရုံချင်းကိုလာမဲ့ကြတာပေးနေမှာ၃ရက်နေ့ကိုရုံးချင်းပြီးထားပါတယ်အထူးတရားရုံးကိုနိုင်ငံသားတာဝန်တွေကိုဝင်ခွင့်မပြုဘူးဆိုပြီးတော့စစ်ကောင်စီကပြောထားတာကြောင့်မြန်မာနိုင်ငံဆိုင်ရာအော်စတြေးလျတာဝန်ကတန်အရာရှိပြီးတရားခွင်ကိုလာရောက်နိုင်ခြင်းမရှိပါဘူးဒါအပြင်နေပြည်တော်မှာကိုဗစ်စီကံသတ်မှတ်ချက်တွေကျက်မှတ်ထားတဲ့အတွက်အော်စတြေးလျတာဝန်ရရှိအနေနဲ့လာရောက်နိုင်မှုခက်ခဲတယ်ဆိုပြီးတော့နှိစက်တဲ့ရှိနေတွေကပြောပါလိမ့်ဒေါ်ဆန်းစုကြည်ဟာဒီနေ့ကြားနာတဲ့နိုင်ငံတော်လှုပ်ရချက်ပေါကြားမှုဆိုင်ရာဆွဲချက်အပြင်အခွင့်အရေးလိုက်စားမှုအမှုစေမှုရွေးကောက်ပွဲမှာပြလျော့ဩစာတုံးခဲ့တယ်ဆိုပြီးတော့ရာဇဝတ်ကြီးပုံမှန်130ကာကြီးနဲ့တရားစွဲခံထားရတဲ့အမှုတွေနဲ့တရားရင်ဆိုင်နေရတာပါအစောပိုင်းတုန်းကတရားစွဲခံရတဲ့အမှုတွေတဲက9မှုအတွက်ထောင်နဲ့စုစုပေါင်း6နှစ်ချမှတ်ခံထားရလဲဖြစ်ပါသေး